အရင်ဆုံးတရုတ်နိုင်ငံရဲ့သတင်းလွှတ်လပ်ခွင့်အခြေအနေကြည့်အောင်ပါတရုတ်နိုင်ငံမှာသတင်းလွှတ်လပ်ခွင့်ရှိဖို့ကိစ္စကမလွဲလှပါဘူးအထူးသဖြင့်လက်ရှိသမ္မတရှီကျင်းပင်လက်ထက်မှာသတင်းလွှတ်လပ်ခွင့်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်နေတာကြောင့်ပိုးပြီးမျှော်လင့်ဖို့ခက်ခဲနေပါတယ်တရုတ်အာဏာပိုင်တွေကနှီးပညာတွေသုံးပြီးအစိုးရနဲ့သဘောထားကွဲလွဲသူတွေရဲ့လွတ်လပ်စွာရေးသားပြောဆိုခွင့်တွေကိုဖြိုခွင်းနေတဲ့အကြောင်းVOA သတင်းတော့ Bill Light နဲ့ Joyce Hong ရေးသားပေးပို့တဲ့သတင်းကိုကိုကျော်အောင်တွင်ကပြောပြမှာပါခင်ဗျာ
။တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းသတင်းလွှတ်လပ်ခွင့်အပေါ်ဖိနှိပ်မှုတွေကတိတိတသားရှိခဲ့တာပါ။တရုတ်ပြည်သူတွေအတွက်သတင်းတွေရနိုင်မဲ့လမ်းကြောင်းတွေကိုပိတ်ဆို့တာ Twitter လိုလူမှုကွန်ရက်အတွင်းကိုယ့်ရဲ့သဘောထားအမြင်တွေသတင်းချက်လက်ရေးသားတင်ပြတာတွေကိုလည်းပိတ်ပင်မှုတွေလုပ်နေပါလေ။ခေတ်သစ်နည်းပညာတွေကိုသုံးပြီးတော့တရုတ်အာဏာပိုင်တွေကသတင်းလွှတ်လပ်ခွင့်ကိုဖိဖိစီစီနှိပ်ကွပ်နေကြတာပါ။ကမ္ဘာမှာစီးပွားရေးအရဒုတိယအင်အားအကြီးမားဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံမှာထောင်နဲ့ချီတဲ့ internet website တွေကိုပိတ်ပင်ထားပါတယ် Facebook, Gmail, Google, Instagram နဲ့ Pinterest လို့ဓာတ်ပုံသက်သက်တင်တဲ့ website မျိုးတွေကိုပါပိတ်ထားတာပါသတင်း website တွေကဆိုလို့ရှိရင် VOA အင်္ဂလိပ်ပိုင်း VOA တရုတ်ပိုင်း BBC, The New York Times, Bloomberg နဲ့တခြားသတင်း website တွေတော်တော်များများပိတ်ပင်ထားပါတယ်ပညာရှင်တွေအခွင့်အရေးအကျိုးဆောင်တွေရဲ့ internet လူမှုကွန်ရက်တွေအတွင်းရေးသားချက်တွေကိုအပီးတိုင်ဖယ်ရှားတာတွေမကတချို့ဆိုရင်လူမှုကွန်ရက်တွေအတွင်းရေးသားမှုတွေကိုရပ်မလားထောင်ထဲသွားမလားဆိုပြီးတော့အာဏာပိုင်တွေဘက်ကသတိပေးလာတဲ့အထိရှိခဲ့တာပါအဲ့ထဲမှာတချို့ကသူများရေးထားတဲ့စာကိုကိုယ့်ရဲ့စာမျက်နှာမှာပြန်ပြီးတော့တင်တာမျိုးသူများစာမျက်နှာကိုအများကြည့်နိုင်အောင်ချိတ်ဆက်ပေးတာမျိုးလောက်နဲ့တင်အာဏာပိုင်တွေရဲ့သတိပေးတာကိုခံနေကြရတာပါအခုလိုမျိုးတင်းတင်းကြပ်ကြပ်ထိန်းချုပ်ဖိနှိပ်မှုတွေကသမ္မတရှီကျင်းပင်လက်ထက်မှာတိတိတသားလှုပ်ဆောင်နေတာပါဒီလိုတင်းကြပ်မှုတွေကြောင့်တရုတ်ပြည်သူတွေရဲ့သဘောထားအမြင်တွေကိုပြင်ပကဘာကတိဖို့ခက်လာနေတယ်လို့နယူးယောက်အခြေစိုက် Freedom House အဖွဲ့ရဲ့စင်စာတိဖြတ်မှုစောင့်ကြည့်ဌာနကသုတေသီ Sarah Cook ကပြောပါတယ
် Some of the people who are on Twitter are important sources of information for foreign journalists.
တရုတ်နိုင်ငံတွင် Twitter သုံးစွဲသူတွေကတချို့ဟာနိုင်ငံခြားသတင်းသမားတွေအတွက်အရေးကြီးတဲ့သတင်းရင်းမြစ်တွေပါ။ Twitter မှာသူတို့ရဲ့ဖော်ပြချက်တွေ၊အသံတွေ၊သူတို့ရဲ့အမြင်တွေ၊သတင်းချက်လက်တွေတင်တာမကဗီဒီယိုတွေကိုပါမြင်ရကြားရတာပါ။
လူရည်တန်ပေါင်း800ကျော်ရှိတဲ့တရုတ်နိုင်ငံမှာ Twitter လူမှုကွန်ရက်ကိုသုံးစွဲသူက100ခန့်လုံးကနေ300ခန့်လောက်ပဲရှိတာပါ။ VOA တရုတ်ဌာနရဲ့သတင်း website ကိုလက်ခံကြည့်ရှုတဲ့ပုံမှန်ပြည်သက်က 98,000 ကျော်ရှိပါတယ်။တရုတ်စိုးရပိုင်းရှင်ဟွာသတင်းဌာနရဲ့အင်္ဂလိပ်လိုစာမျက်နှာမှာပုံမှန်ပြည်သက်က 12,000 ကျော်ရှိပြီးရှင်ဟွာရဲ့တရုတ်ဘာသာစာမျက်နှာမှာတော့ပြည်သက် 1,000 ကျော်ပဲရှိပါတယ်။လက်ရှိသမ္မတရှီကျင်းပင်မတိုင်ခင်ကအုပ်ချုပ်ခဲ့တဲ့သမ္မတဟူဂျင်တောင်းလက်ထက်မှာရပ်ဖက်လူမှုအဖွဲ့အစည်းတွေအတွက်နေရာတွေပို့ပြီးတော့ရခဲ့တဲ့အပြင်အင်တာနက်လူမှုကွန်ရက်သုံးစွဲမှုတွေလည်းတက်ပြီးတော့တင်းကျပ်မှုတွေမရှိခဲ့ပါဘူး။ရှီချစ်ပင်တက်လာပြီးကတည်းကခင်မီနိပညာတွေကိုသုံးပြီးတော့သတင်းလွတ်လပ်ခွင့်ကိုအပြည့်ပြင်းထိန်းချုပ်လာတယ်လို့နာမည်ကျော်တရုတ်ဘလော့ဂါတစ်ဦးဖြစ်တဲ့ဇော်လာကပြောပါတယ
်။ရှီချင်းပင်确实集了集权了所以
ရှီချင်းပင်ကသူ့ရဲ့အာဏာကိုခိုင်မာအောင်အတင်းကျပ်ချုပ်ကင်ထားတာရှင်းပါတယ်။ဘာကြောင့်လဲဆိုတော့သူ့လက်ထက်မှာလွတ်လပ်စွာပြောဆိုရေးသားခွင့်တွေအတွက်နေရာမရှိသလောက်ပါပဲ။အခုဆိုတရုတ်နိုင်ငံတွင်းမှာအသေးချာစုံစမ်းထောက်လှမ်းပြီးရေးသားတင်ပြတဲ့သတင်းသမားတွေအနည်းတည်းနဲ့လာနေပါပြီ။တရုတ်ပြည်သူတွေရဲ့လွတ်လပ်စွာပြောဆိုခွင့်တွေလည်းဖိနှိပ်ခံထားရတာပါ။ကိုယ့်ရဲ့အမြင်ကိုပြောဆိုမှုကြောင့်အဖမ်းခံရသူတွေလည်းတိုးလာနေပါတယ်
။တရုတ်ဘလော့ဂါဇော်လာဟာရှီချင်းပင်အာဏာမြခင်မှာပဲတရုတ်နိုင်ငံကထွက်လာခဲ့သူဖြစ်ပြီးသူ့ရဲ့ဇနီးကထိုင်ဝမ်သူဖြစ်ပါတယ်။အခုတော့သူတို့နှစ်ဦးထိုင်ဝမ်မှာနေနေကြပါတယ်။တရုတ်ဆိုရဟာသူ့ရဲ့သဘောထားတွေကိုဝါရဖြန့်ချီဖို့ခင်မီနိပညာတွေကိုအကြီးကျယ်သုံးနေသလိုပြည်သူတွေရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုလည်းအပြင်းထန်ဖိနှိပ်နေတာပါပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကတရုတ်စိုးရပိုင်းရှင်ဝါသတင်းဌာနကနေကမ္ဘာပထမဆုံးဆက်ရုပ်သတင်းတင်ဆက်သူကိုတုံ့ပြန်ခဲ့ပါတယ် AI လို့ခေါ်တဲ့ဉာဏ်ရည်တုဉာဏ်ပညာကိုတုံ့ဆွဲထားတာပါ